ခုပထမဆုံးမြန်မာစစ်တပ်ဟာတော်လိုင်းအင်အားစုတွေရဲ့ပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ကြုံနေရကြောင်းဝန်ခံပြောကြားခဲ့တယ်ဆိုရဲနိုမာလာ16ရက်ကအယ်ဂျာဇီးယားသတင်းဌာနကဆောင်းပါးကိုတင်ပြပါမယ်မြန်မာစစ်တပ်ဟာအောက်တိုဘာလကုန်နောက်ခရီးကမြန်မာနိုင်ငံအနှံ့ကလက်နက်ကင်တပ်ဖွဲ့တွေရဲ့တပြိုင်နက်ထိုးစစ်ဆင်တိုက်ခိုက်မှုတွေကြုံရတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်း၊ကယားပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာများပြားတဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့ပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ကြုံရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောခဲ့ပါတယ်။အထူးသဖြင့်တော်လိုင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့တပ်စခန်းတွေအပေါ်မှာယာနဲ့ချီတဲ့ဒရုန်းတွေကိုအသုံးပြုပြီးပုံလာချတာကိုရင်ဆိုင်နေရတဲ့အတွက်ဒီလိုတက်ခိုက်မှုတွေကနေကာကွယ်ဖို့ကြိုးပမ်းနေတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြီးခဲ့တဲ့အပတ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောတဲ့အကြောင်းသတင်းကပေါ်ပြပါတယ်။အခုဆက်လက်ပြီးတော့ခုချိန်မှာမြန်မာစစ်ကောင်းဆောင်တွေအတွက်နောက်ဆုံးကြဆုံးခန်းရောက်နေတာဖြစ်ပုံပေါ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ရိုနန်လီရဲ့ The Conversation စာဆောင်ကသတင်းဆောင်မကိုတင်ပြပါမယ်။မြန်မာစစ်တပ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တက်ခိုက်မှုတွေကြောင့်မြို့ရွာတွေတစ်ခုပြီးတစ်ခုဆုံးရှုံးနေတဲ့နောက်တိုင်းပြည်အစ်စစ်စိတ်မွားမွားပြိုကွဲသွားနိုင်တယ်လို့စစ်ကောင်စီရဲ့သမရဦးမြင့်ဆွေကသတိပေးခဲ့ပါတယ်။သူအခုလိုသတိပေးခဲ့တာဟာမြန်မာစစ်တပ်ကိုအားပေးထောက်ခံကြဖို့ပြည်သူတွေကိုတိုက်တွန်းတာဖြစ်ပေမဲ့ဘယ်ပြည်သူကမှသူ့စကားကိုနားထောင်ကြမှာမဟုတ်ပါဘူး။မြန်မာပြည်သူ55သန်းကတော့စစ်တပ်ရဲ့နယ်မြေတွေတစ်ခုပြီးတစ်ခုလက်လွတ်နေရတာကိုမစိုးရိမ်နဲ့ပြင်အောင်ပွဲတော်ခံနေကြဦးမှာပါလို့ဆောင်းမရှင်ကဆိုပါတယ်။အမှန်တော့မြန်မာစစ်တပ်ရဲ့တရားဝင်ဖြစ်မှုဟာတိုင်းပြည်မပြုတ်ကွဲအောင်ထိမ့်သိမ်းနိုင်မှုဆိုတဲ့အချက်ပေါ်မှာမူတည်နေပါတယ်။2022ခုနှစ်ကအာဏာသိမ်းလိုက်တာအပြင်လွန်ခဲ့တဲ့နှစ်ပေါင်း90ကျော်1962ခုနှစ်ကစစ်တပ်ဟာတိုင်းပြည်မပြုတ်ကွဲအောင်ထိမ့်သိမ်းမှုဆိုတဲ့အချက်ကိုအကြောင်းပြပြီးအာဏာသိမ်းပြီးအုပ်ချုပ်နေခဲ့တာဖြစ်ပါတယ်။2022ခုနှစ်မှာတော့စစ်တပ်ကအာဏာသိမ်းကြောင်းကြေညာခဲ့တဲ့နောက်မြန်မာပြည်သူတွေဟာကိုဗစ်ကပ်ရောဂါအကန့်အသတ်တွေကိုဖီဆန်ပြီးတနိုင်ငံလုံးအတိုက်အတာနဲ့လက်မပေါ်ထွက်ဆန့်ကျင်ဆန္ဒပြကြတာကြောင့်စစ်အာဏာရှင်ခေါင်းဆောင်နေကိုယ်တိုင်အံ့ဩခဲ့ရပါတယ်။အဲဒီနောက်စစ်တပ်ဟာအာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေကိုနှိမ်နှင်းဖို့အလွန်ပြင်းထန်တဲ့အင်အားသုံးဖြိုခွဲမှုတွေအပြစ်မရှိဘဲဖမ်းဆီးထောင်ချမှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ဟာသူတို့အာဏာသိမ်းထားတာကိုလက်မခံတဲ့ပြည်သူတွေကိုစင်ရဲကြက်တဲပြီးဒုက္ခရအောင်နီလန်းအမျိုးမျိုးနဲ့ဒုက္ခပေးပြီးအစုလိုက်အပြုံလိုက်အပြစ်ပေးတဲ့နီလန်းကိုကျင့်သုံးနေတာဖြစ်ပါတယ်။ဒါကြောင့်လဲ2022ခုနှစ်အာဏာသိမ်းပြီးခရကရွေးကောက်ခံအမတ်တွေပါဝင်တဲ့အမျိုးသားညီညွတ်ရေးဆွေးနွေးပွဲ NUG နဲ့အာဏာသိမ်းဆက်ညီရေးတော်လှန်ရေးတပ်ဖွဲ့တွေဟာခုခံကာကွယ်စစ်ပွဲတွေကိုစတင်ဆင်နွှဲခဲ့ကြတာပါ။ခုချိန်မှာတော့မြန်မာနိုင်ငံဟာလွတ်လပ်ရေးရကစားဗဟိုအစိုးရကရန်ကုန်မြို့နယ်အခြားမြို့ရွာအချို့ကလွဲပြီးကြံတဲ့မြန်မာနိုင်ငံရဲ့အစိတ်ပိုင်းတွေအားလုံးကိုမထိန်းချုပ်နိုင်တဲ့အခြေအနေကိုပြန်ရောက်နေပြီလို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့တပ်သားတွေဟာသူတို့ရဲ့ဘားရိုက်ထဲကထွက်လာတာနဲ့ခြုံခိုတိုက်ခိုက်ခံရမယ့်အခြေအနေနဲ့ကြုံနေရပါတယ်။တိုင်းပြည်မပြုတ်ကွဲအောင်တာဝန်ယူဖို့အာဏာသိမ်းရတာပါဆိုတဲ့မြန်မာစစ်တပ်ဟာအခုတော့တိုင်းပြည်ကိုမထိန်းနိုင်တော့တာထင်ရှားနေပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။အခုချိန်မှာမြန်မာစစ်တပ်ဟာလုံးဝအရှုံးနဲ့ရင်ဆိုင်ရတော့မဲ့လမ်းကြောင်းပေါ်ရောက်နေပြီမဲ့ချက်ချင်းတော့ပြိုလဲသွားအောင်မှာမဟုတ်ပဲသူတို့လုံနိုင်သမျှအကြမ်းဖက်တိုက်ခိုက်ဖိနှိပ်မှုတွေဆက်လုပ်နေပါလိမ့်မယ်လို့ဆောင်းမရှင်ကယူဆပါတယ်။ဒါကြောင့်လဲမြန်မာအိန္ဒိယနဲ့အာဆီယံနဲ့အနောက်နိုင်ငံတွေဟာ1990ပြည့်နှစ်ကကမ္ဘောဒီးယားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ခမာနီအစိုးရပြုတ်ကျပြီးအရက်သားအုပ်ချုပ်ရေးတဖြည်းဖြည်းအခြေခံလာအောင်ကူညီဆောင်ရွက်ခဲ့တယ်လို့ပဲမြန်မာနိုင်ငံမှာလဲစစ်တပ်မရှိတော့တဲ့နောက်အလုံးပါဝင်တဲ့အရက်သားအုပ်ချုပ်ရေးစနစ်တရပေါ်ပေါက်လာအောင်ပြောင်းလဲရမှာဝိုင်းဝန်းကူညီဖို့လိုပါတယ်။စစ်အုပ်ချုပ်ရေးအလွန်မြန်မာနိုင်ငံကိုတည်ငြိမ်အေဂျင်ပီဖက်ဒရယ်စနစ်နဲ့လူနည်းစုအခွင့်အရေးတောင်းဆိုချက်တွေအလုံးအတွက်အာမခံချက်ပေးနိုင်တဲ့အခြေအနေဖြစ်လာအောင်ပြောင်းလဲနိုင်မှလည်းမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းပေးခဲ့တဲ့ဂရိကဝတ်အတိုင်းလက်တွေ့ကောင်ထဲပေါ်လာမှာဖြစ်ပါတယ်လို့ဆောင်းမရှင်ကသုံးသပ်ထားတာကိုဖော်ပြလိုက်ရပါတယ်ခင်ဗျာ။